အရွယ်ရောက်သူတွေစစ်မှုထမ်းဖို့စစ်ကောင်စီကစင်ခေါ်နေရမှာပြည်ပကိုရောက်နေသူတွေကိုပါပြန်ပြီးခေါ်ဖို့ဖိအားပေးနေတယ်လို့မိသားစုဝင်တွေက VOA ကိုပြောပါတယ်စစ်မှုမထမ်းမနေရအမိန့်ကြောင့်လူငယ်တော်တော်များများပြည်ပကိုထွက်ခွာသွားကြတာကြောင့်ကြံခဲ့တဲ့မိသားစုတွေကိုဖိအားပေးတာငွေညစ်တာတွေရှိနေတယ်လို့လည်းကိုယ်တိုင်ကြုံရတဲ့ ARE တိုင်းကမိသားစုဝင်တွေက VOA ကိုပြောပါတယ်ရန်ကုန်ကပြပို့ထားတဲ့သတင်းကိုတော့ကိုစီသူကပြောပြမှာပါရှင်
ARD တိုင်းပသိမ်ခရိုင်နဲ့ဟင်္ဒရာခရိုင်တို့မှာအသက်16နှစ်ပြည့်ပြီးလူငယ်တွေကိုစစ်မှုထမ်းဖို့အတွက်စစ်ကောင်စီအာဏာပိုင်တွေဖိအားပေးတိုက်တွန်းနေတဲ့အချိန်ထဲမှာပဲတကယ်လို့နေမှာမရှိဘူးဆိုရင်မိသားစုတိုင်းလစဉ်ကြက်တသိန်းပေးရမယ်ဆိုပြီးတော့ဖိအားပေးတောင်းဆိုနေတဲ့အကြောင်းဒေသခံတွေကပြောပါတယ်ပြည်ပကိုတရားမဝင်အလုပ်သွားလုပ်တာဆိုရင်လည်းအ мян ဆုံးပြန်ခေါ်ပေးဖို့ပြောနေတဲ့အကြောင်းဒနုပြုမြို့နယ်ကဒေသခံတူကဗီဒီယိုကိုပြောပါတယ်အဲ
စစ်တပ်ကဝင်လို့ဆိုရင်17နှစ်အကောင်အချက်ပေါ့နော်လူမရှိဘူးဆိုလို့ရှိရင်နဲ့အဲဒီဟာဘက်ကတယောက်ကိုတသိန်းနဲ့ပြီးရမယ်တယောက်ကိုတသိန်းပေါ့နော်အဲဘို့လူပြန်လာရင်အဲ့နလစာလည်းပေးထားတာပေးထားတာအကုန်ပြန်ပေးမယ်လူလာလာခဲ့အဲ့လိုမျိုးဖိုင်းကိုလည်းသူအွန်လိုင်းသွားတော့ကိုပဲရောက်တော့လည်းတရားမဝင်ဘူးဖမ်းဆီးနေတော့သူတို့ပြန်လာမှသိဘူးဘုံမှာတော့ခုတ်ပြေးတည်ပြေးနေပေါ့နော်လစာလည်းဘယ်လိုခါလည်းမရဘူးလေကြီးနေနေမှာအခုဒီကိုပြန်လာဖို့လည်းပြန်မလာရဘူးခင်ဗျခုမှမိသွားရင်လည်းတခါလေးတန်းဖို့မှာပိုတယ်ကိုပြင်မလားဘက်ကိုတွဲလာရင်လည်းအဲအဲ့လိုမျိုးစိတ်တင်းနေကြ
တယ်ဒီတိုင်းမှာစက်ပြွေးကရင်ကားလောက်မဖြစ်ထွန်းတယ်လို့လောက်ကန်ခွန်လန်းကလည်းမရှိတော့တဲ့အတွက်လူငယ်တော်တော်များများပြိပထွက်ပြီးတော့အလုပ်လုပ်နေကြပါတယ်။ဒီကြားထဲစစ်မှုမထမ်းမနေရဥရေကြောင့်ပြိပထွက်ရုံကလွဲလို့ရွေးချယ်စရာမရှိတဲ့အကြောင်းဖြာပုံခရိုင်ကလည်းသမားတူကဗီဒီယိုကိုပြောပါတယ်
။ဒီနေ့ကတော့ပြိပထွက်လို့ရပြိပတော့ထွက်ကြရတယ်များတယ်။ကျွန်တော်တို့ခြံဘက်ဆက်သွားတဲ့လူငယ်တွေကတော့ဟိုမှာအဆင်ပြေတယ်ကွာ။မပြေတဲ့အတန်ကြီးတွေကြားတော့ကြားတော့ဒီကတော့ဟိုမှာအဆင်ကျပါမလားတော့ဘာလို့ဒီကစစ်မှုရတာပါလဲဆိုတော့ကိုယ်တော်မလာပြီးသေးတာပေါ့သူကတော့ဒီကကျွန်တော်တို့ကတန်တာသွားတဲ့ကလေးကတော့သူကဟိုအောင်လိုင်းကုန်တဲ့ဒီရံနဲ့သွားတာဆိုတော့ကြည်ကြားတဲ့လူများတယ
်။အေယော်ရီတိုင်းနဲ့ရခိုင်ထိဆက်နေတဲ့ကြေးရွာတွေမှာပြီးခဲ့တဲ့ဇန်နဝါရီလတုန်းကစစ်ကောင်စီနဲ့အာရခတ်တပ်တော် A တို့နှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။နှစ်ဖက်စလုံးကတပ်သားစုဆောင်တာတွေလုပ်နေတယ်ဆိုပြီးဒေသခံသတင်းချို့ကရေးခဲ့ပါတယ်။ A ဘက်ကတုံ့ပြန်ပြောဆိုတာတော့မရှိခဲ့ပါဘူး။စစ်ကောင်စီကတော့ဇန်နဝါရီလ23ရက်နေ့မှာပြည်သူ့စစ်မှုထမ်းနေဥတွေကိုပြတ်ထန်းခဲ့ပြီးတော့အဲ့ဒီဥတွေတိုင်းဆိုရင်စစ်မှုထမ်းဖို့အဖွဲ့ရဲ့ခွင့်ပြုချက်မရှိပဲပြည်ပထွက်ခွင့်ရမှာမဟုတ်ပါဘူးစစ်ကောင်စီနေနဲ့ပြည်ပထွက်သွားတဲ့လူငယ်တွေရဲ့မိသားစုတွေကိုချင်းချောက်တာငွေတောင်းတာတွေလုပ်နေတဲ့အချိန်ထဲမှာပဲကြံခဲ့တဲ့လူငယ်တွေကိုလည်းစစ်သားစုဆောင်တာတွေနှီးမျိုးစုံနဲ့လှုပ်ဆောင်နေတုံးပဲလို့ AOR တိုင်းဒေသခံတွေကပြောဆိုပါတယ်ခင်ဗျ